ရေနံဝယ်ယူသုံးဆွဲတဲ့နိုင်ငံတွေမှာရေနံကွန်တိုးမြင့်လာတာနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာရေနံဈေးတွေတက်နေတာဟာဈေးကစားတဲ့သူတွေကြောင့်ဖြစ်တယ်လို့ဆာဒီအာရေဗျဘုရင်အဗ်ဒူလာကပြစ်တင်ပြောဆိုလိုက်ပါတယ်။ဒါပေမဲ့ဝယ်ယူသုံးဆွဲသူတွေလိုအပ်ရင်ရေနံကိုပို့ထုတ်သွားမယ်လို့ဆာဒီအာရေဗျနိုင်ငံရေနံဝန်ကြီးကလည်းပြောပါတယ်။အခုလိုရေနံပို့ထုတ်ရင်ရောရေနံဈေးတွေတက်နေတာတန့်သွားနိုင်မှာပါလား။လန်ဒန်က VOA သတင်းတောက်တန်တိုင်းမဖိုဆာပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါလားရှင
်။ဟုတ်ကဲ့ပါ။ဆော်ဒီအာရေဗျနိုင်ငံဂျဒါမှာပြုလုပ်တဲ့ရေနံထိပ်သီးညီလာခံမှာဘီအင်အဗ်ဒူလာကအခုလိုပြောလိုက်တာပါ။ကမ္ဘာမှာရေနံအများဆုံးထုတ်တဲ့ဆော်ဒီအာရေဗျနိုင်ငံအနေနဲ့တနေ့ကိုရေနံပေပါပေါင်း 9.8 တန်းတိုးထုတ်ဖို့အစီအစဉ်ရှိပြီးပြီလို့ဘီအင်အဗ်ဒူလာကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာရေနံဝယ်ယူသုံးဆွဲမှုများပြားလာတာ၊တချို့နိုင်ငံတွေမှာရေနံအခွန်တွေတိုးမြင့်ကောက်ယူတာနဲ့နောက်မိမိကိုကြိုးတစ်ခုတည်းကိုကြည့်ပြီးဈေးကစားသူတွေကြောင့်အခုလိုရေနံဈေးတွေအဆမတန်ထုတ်တက်ကုန်တာဖြစ်တယ်လို့သူကပြောပါတယ်။ဒါပေမဲ့ဈေးကစားတဲ့သူတွေကြောင့်ရေနံဈေးတွေတက်ကုန်တယ်ဆိုတဲ့သက်သေအထောက်အထားမရှိဘူးလို့အမေရိကန်လောင်စာစွမ်းအင်ဝန်ကြီးဆမ်မြူအယ်ဘော့ဒ်မန်ကပြောတဲ့အကြောင်း AFP ပြင်သစ်သတင်းအေဂျင်စီမှကိုးကားဖော်ပြထားပါတယ်။ရေနံဈေးထုတ်လုပ်မှုဒီတဲ့ပိုတိုးမလာရင်ဈေးတွေထပ်တိုးလေဦးမယ်လို့ဒီညီလာခံမှာပဲမစ္စတာဘော့ဒ်မန်ကပြောခဲ့တယ်လို့ဆိုပါတယ်။ညီလာခံကိုတက်ရောက်ခဲ့တဲ့ဗြိတိသျှဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းကလည်းရေနံထုတ်လုပ်သူတွေနဲ့ဝယ်ယူသုံးဆွဲသူတွေအကြားနှစ်ဦးနှစ်ဖက်အကျိုးဖြစ်စေမဲ့အဆိုပြုချက်ကိုတင်သွင်းခဲ့ပါတယ
် I propose that Britain and other oil consumers should open our markets to new investment from oil producers including sovereign wealth funds
in all ဒီပြန်သုံးဆွဲနိုင်တဲ့လောင်စာဆီနဲ့နျူကလ িয়ার ဆွမ်းအင်တွေနောက်ရေနံထုတ်လုပ်သူတွေဖို့အနာဂတ်မှာရေနံမဟုတ်တဲ့တခြားလောင်စာဆီတွေရရှိထုတ်လုပ်နိုင်ရေးအတွက်နိုင်ငံခြားကရေနံချမ်းသာကြော်ဝါသူတွေလောင်စာစွမ်းအင်ကဏ္ဍအားလုံးမှာရင်းနှီးမြှုပ်နှံနိုင်မှုကျွန်တော်တို့ဗြိတိန်နိုင်ငံနဲ့တခြားရေနံဝယ်ယူသုံးဆွဲတဲ့နိုင်ငံတွေအနေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေလုပ်နိုင်ရေးဈေးကွက်ဖွင့်ပေးဖို့ကျွန်တော်အဆိုပြုပါတယ်ရေနံထုတ်လုပ်သူတွေအနေနဲ့တစ်ဖက်ကပြန်လုပ်ပေးတင်တာကတော့ရေနံပိုထုတ်လုပ်နိုင်မှုရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လှုပ်ဆောင်ကြဖို့နဲ့ရေနံရှာဖွေတဲ့နေရာမှာနည်းပညာပိုင်းဆရာတွေမှာကူညီလှုပ်ဆောင်ကြဖို့အပါအဝင်ရေရိုရရှိစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်ပူပေါင်းဆောင်ရွက်ကြဖို့လိုပါတယ
်။ဆော်ဒီအာရေဗျနိုင်ငံကပြီးခဲ့တဲ့မေလကစပြီးတနေ့ကိုရေနံစိမ့်ပေပါပေါင်း3သိန်းတိုးမြင့်ထုတ်လုပ်လာခဲ့ပါတယ်။ဒါပြင်ဇူလိုင်လကစပြီးတနေ့ကိုနောက်ထပ်ရေနံပေပါပေါင်း2သိန်းထပ်တိုးထုတ်လုပ်မယ်လို့ပြီးခဲ့တဲ့စနေနေ့ကပဲကြေညာခဲ့ပါတယ်။ဒါပေမဲ့ဒီလိုတိုးမြင့်ထုတ်လုပ်မှုတွေကရေနံဈေးတွေတဟုန်တိုးတက်နေတာကိုတော့ဟန်တားနိုင်ခြင်းမရှိပါဘူး။တချိန်ထဲမှာပဲဆော်ဒီအာရေဗျကအခုလိုရေနံတိုးထုတ်လုပ်မယ်ဆိုပေမဲ့အမေရိကန်နိုင်ငံအနေနဲ့နိုင်ငံခြားကလောင်စာဆီကိုအားကိုမိခိုနေရတဲ့အဖြစ်ကကင်းလွတ်အောင်ကိုနီကိုဟန်နဲ့ကိုနီလန်ရှာဖွေသင့်တယ်လို့လွတ်တော်အမတ်တွေကသတိထားပြီးတုံ့ပြန်နေကြပါတယ်။အမေရိကန်အောက်လွတ်တော်ရဲ့စွမ်းအင်မိခိုအားထားမှုလွတ်ကင်းရေးကော်မတီဥက္ကဋ္ဌမဆာချူးဆက်ပြည်နယ်လွတ်တော်အမတ်အက်ဒဝါမာခီကတော့ဆော်ဒီအာရေဗျကအခုလိုပြောဆိုလာတဲ့အပေါ်တိတ်အားရတဲ့ပုံမကျပါဘူး။
It may have a marginal impact, but in the end, this crisis is really caused by 12 years of Republican control of Congress.
We've gone. ခုလိုလောဆောင်တာလောင်စာဆီဈေးကိုမဖြစ်စလောက်ကလေးပဲပြောင်းလဲပါလိမ့်မယ်။ဒီပြဿနာဟာ Republican Party က Congress လွတ်တော်ကို17နှစ်လောက်ထိန်းချုပ်ထားခဲ့လို့အခုလိုဖြစ်နေတာပါ။1995ခုနှစ်က Republican Party လွတ်တော်နေရာစလုံးကိုစတင်ထိန်းချုပ်တဲ့အချိန်မှာနိုင်ငံခြားလောင်စာဆီကို46ရာခိုင်နှုန်းမိခိုအားထားနေရပါတယ်။အခုတော့နိုင်ငံခြားကတင်သွင်းလာတဲ့လောင်စာဆီအပေါ်မှာ67ရာခိုင်နှုန်းတောင်မိခိုအားထားနေရပါတယ်။ရေနံနဲ့တန်ခွေအကြောင်းကျွန်တော်တို့ပြောဆိုဆွေးနွေးကြတယ်။အသစ်ပြန်လဲအသုံးပြုနိုင်တဲ့လောင်စာဆီကိစ္စပြောဆိုဖို့ကြတော့ရှောင်လွှဲနေကြပါတယ်
။ ABC ရုပ်မြင်သံကြားအစီအစဉ်ရဲ့ Meet the Press တင်းငွေနဲ့ရုပ်မြင်သံကြားအစီအစဉ်မှာ Mr. Markey ကအခုလိုပြောတော်တာဖြစ်ပါတယ်။ပြီးခဲ့တဲ့2006ခုနှစ်ကုန်ပိုင်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမေရိကန်လွတ်တော်နေရာစလုံးမှာ Democratic Party ကအနိုင်ရခဲ့ပါတယ်။သမရဘုရှ်နဲ့ Republican Party ရဲ့ကိုယ်စားလှယ်အဖြစ်ရွက်ောက်ပွဲဝင်မဲ့သမရလောင်းဂျွန်မက်ကိန်းအပါအဝင် Republican တော်တော်များများက Democratic တွေလိုပါပဲအစားထိုးလောင်စာဆီအသုံးပြုရေးကိုသဘောတူကြပါတယ်။ဒါပေမဲ့သမရဘုရှ်နဲ့ဂျွန်မက်ကိန်းနှစ်ယောက်စလုံးကပြည်တွင်းရင်နံထုတ်လုပ်မှုတိုးမြင့်ဖို့လိုလားနေကြတာပါ။လောင်စာဆီဆိုင်ရာကြွန့်ကျင်သူတချို့ကလည်းအခုလိုလောင်စာဆီဈေးတွေတက်နေတာဟာရင်နံကုန်တွေတွေဈေးကစားတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။အခုလိုဈေးကစားတာတွေကိုတံပြန်လှုပ်ဆောင်ဖို့လွယ်ကူတဲ့နည်းလမ်းရှိတယ်လို့အမေရိကန်လောင်စာဆီအဖွဲ့ရဲ့အကြီးအကဲ Ref Kefney ကပြောပါတယ
် What you need are permanent solutions. That's the signal the market's looking for. Any scenario you look at, you will find that you need all the energy we can get.
ကျွန်တော်တို့အတွက်လိုအပ်တာက နောင်ဘရော့မှာဒီလိုမဖြစ်နိုင်မဲ့အဖြစ်ရှိနေဖို့ပဲအဲ့လိုဖြစ်လာဖို့ကိုပဲဈေးကွက်တွေကလည်းကြည့်နေတာဘလို့ပုံစံမျိုးကိုပဲခမားကြည့်ကြည့်ခမားလူချင်းနဲ့လောင်စာစီအားလုံးရှိနေတာပဲလေ
ပြည်တွင်းလောင်စာစီထုတ်လုပ်မှုတုံ့ပြန်ရေးပြောဆိုနေကြတာတွေကိုမစ္စတာကာဗနေကထပ်လောင်းပြောဆိုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ